တမတော်ကအာနာသိမ့်လိုက်တာကိုကန့်ကွက်တဲ့စန္ဒပြပွဲတဲ့နိုင်ငံ၌ဆက်လက်ဖြစ်ပေါ်နေရှိမှာပဲရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မှာလည်းဒီကနေ့အစောပိုင်းကခံမဲရှိထောင်ကနဲလောက်ရှိတဲ့ဒေသခံတွေစန္ဒပြခဲ့ကြပါတယ်စန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးမြို့သားဒီမိုကရေစီဖွေးရှောင် NLD ပါတီဝင်တချို့ကိုအာနာပိုင်တွေကခေါ်ယူစစ်ဆေးနေတယ်လို့လည်းတောင်ကုန်းမြို့နယ် NLD ပါတီပြောခွင့်ရဦးတင်အောင်သိန်းကပြောပါတယ်
ဟုတ်ကဲ့လောလောဆယ်တော့ကျွန်တော်တို့မနေ့7နိုင်ခွဲ9နိုင်လောက်ကနေပြီးတော့10နိုင်လောက်မှကျွန်တော်ပြီးရတယ်ဆိုတော့အခုကျွန်တော်တို့လောလောဆယ်မှာတော့ကျွန်တော်တို့ရဲ့အာမြို့နယ်လုံးဆောင်ခွဲအတင်းသူပြောင်းနဲ့တော့ကိုကြီးပေါ်ဝမ်းမှုရုပ်ပြောင်းကိုကျွန်တော်တို့ခမ်းပြီးတော့ဖားနယ်လို့ပြောင်းပါတော့ကျွန်တော်ခေါ်ယူစစ်စစ်နေလို့ကျွန်တော်ပြီးရတယ်အဆုံးထိတော့ကျွန်တော်တို့မသိရသေးဘူ
း။မကြသေးခင်ရှင်ဒီတမတော်နဲ့ရခိုင်လက်နက်ကန်ရဲ့ဖွေတို့ကြောင့်လက်နက်ကန်မင်းပခတွေဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတော့စစ်တပ်အာဏာသိမ်းတာကိုကန့်ကွက်စံတပ်ပြတာမျိုးတွေမတွေ့ရပါပဲ။ရခိုင်ပြည်နယ်တောင်ပိုက်ကတောင်ကုန်း၊တန်တွဲ၊ခွာအန်မန်အောင်စတဲ့မျိုးတွေမှာတော့စံတပ်ပြလှုပ်ရှားမှုတွေပေါ်ပေါက်နေပါလေ။ရခိုင်ပြည်နယ်နဲ့ကလျက်တီရှိတဲ့ရှင်းပြည်နယ်မှာလည်းအာဏာသိမ်းတာကိုဆန့်ကျင်တဲ့စံတပ်ပြပွဲတွေပေါ်ပေါက်နေတာပါ။မတူပီမျိုးတွေမှာတော့ကျမ်းမာရေးနဲ့ပညာရေးဝန်ထမ်းတွေပါစံတပ်ပြလှုပ်ရှားမှုတွေမှာပါဝင်ခဲ့ကြတယ်လို့လည်းစံတပ်ပြသူတဦးဖြစ်တဲ့ကိုဘွေအောက်ထံကပြောပါတယ်
။ဟုတ်ကဲ့မနေ့ကတော့ကျွန်တော်တို့ဒီ၈နိုင်မှာစရတယ်ပေါ့နော်။လူလာတာတော့2000ကျော်လာပါတယ်။အဲ့ဒါနဲ့တို့ထပ်ဆော်ပြီးတော့မှဒီနေဒီနေ့9ရက်နေ့ကျတော့သူကဒီအဓိကထူခြားတာကတော့ဝန်ထမ်းတွေအကုန်လုံးပါလာတယ်မနေ့ကတော့လူငယ်များတယ်ဒီနေ့ကဝန်ထမ်းတွေများတယ်ဝန်ထမ်းဆိုတဲ့အချိန်မှာလည်းဒီပညာရေးဝန်ထမ်းတွေပါလာတာပေါ့ပညာရေးဝန်ထမ်းရယ်ပြီးတော့မှဒီကျန်းမာရေးဝန်ထမ်းတွေပေါ့သူတို့ကအားဖြည့်ပြီးတော့ဥဆောင်ပြီးတော့သူတို့ကလှုပ်သွားတာဆိုတော့ဒီနေ့က3000တော်လောက်ရှိရဟုတ်အဓိကတော့ဒါတနိုင်ငံလုံးဖြစ်နေတာဒါသိတိတာပေါ့နော်အခုအဓိကတော့ဒီအာနာရှင်ဆိုရမတရားတာအာနာသိမ့်သွားလို့အဲ့ဒါသူတို့မကျေနပ်လို့ဆန္ဒပြတာခဏ
အရသာအစိုးရခေါင်းဆောင်တွေကိုဖိရှားပြီးစစ်တပ်ကအာနာသိမ့်လိုက်ပြီးနောက်စံတပ်ပြလှုပ်ရှားမှုတွေပေါ်ပေါက်လာရမှာရခိုင်ပြည်နယ်ရှင်းပြည်နယ်တွေအပြင်ခြားတိုင်းဒေသတွေမှာလည်းပေါ်ပေါက်နေတာပါရှင်းပြင်းနေမတူဘီမျိုးကစန္ဒပြပွဲမှာပါဝင်ခဲ့တဲ့ကျောင်းဆရာမတူဦးကလည်းစစ်တပ်ကအာဏာသိမ်းတဲ့လောက်ရကိုလက်မခံနိုင်တာကြောင့်ပူပေါင်းပါဝင်တာလို့ပြောပါတယ်
။အခုကျမတို့ပူပေါင်းပါဝင်ရချင်းရလေအခုကျမတို့ဒီနိုင်ငံကစစ်အာဏာသိမ်းခြင်းကိုမလိုလားလို့ပေါ့နော်အဲ့ဒါကြောင့်ပါဝင်ခြင်းဖြစ်ပါတယ်။အလုံးထပ်ပြီးတော့ပူပေါင်းပါဝင်တာမဟုတ်ဘူးကျမတို့အလုံးလဲဝင်ရမယ်ဒါပေမဲ့ဒီအာဏာသိမ်းမှုရဲ့အစိုးရအောက်မှာတော့အလုံးမလုပ်ချင်တော့ဘူးကဲကျမတို့ဒီလိုမျိုးစန္ဒပြမှုပါဝင်ရချင်းဖြစ်ပါတယ်ရှင်။
ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာအနည်းရှက်တွေကိုကြောင်းပြပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့လုပ်ရပ်ပေါ်မှာတော့ပြည်တွင်းမှာတာမကပြည်ပရောက်မြန်မာနိုင်ငံသားတွေကလည်းကန့်ကွက်ဆန္ဒပြနေကြပါတယ်။ကုလသမဂ္ဂနဲ့အမေရိကန်နိုင်ငံပါဝင်နိုင်ငံတကာအသံဝန်ကလည်းစစ်တပ်ကအာဏာသိမ်းတဲ့လုပ်ရပ်ကိုဆုံးသတ်ဖို့နဲ့ညှင်းရှမ်းစွာဆန္ဒပြလှုပ်ရှားသူတွေကိုအကြမ်းဖက်နိုင်နေတာတွေမလုပ်ဖို့လည်းတတိပေးထားပါတယ်ခင်ဗျာ။